အမေရိကန်နိုင်ငံမှာမျိုးဗီဇပြုပြင်ပြောင်းလဲထားတဲ့အဝယ်ရကြောက်ကနဲ့အစားထိုးကုသမှုခံယူခဲ့တဲ့ပထမဆုံးလူနာဟာမေလ10ရက်နေ့မှာပဲကွယ်လွန်သွားပါတယ်။အစားထိုးကုသမှုခံယူပြီးတော့နလအကြမှာပဲလူနာရှင်မစ္စတာရစ်စ်လေမန်ကွယ်လွန်သွားတာလို့ခွဲစိတ်ကုသပေးခဲ့တဲ့အမေရိကန်မက်ဆာချူးဆက်အထွေထွေယောဂကုသရုံးကပြောပါတယ်။ကြောက်ကယောဂနောက်ဆုံးအဆင့်ခန်းစားနေရတဲ့အသက်62နှစ်အရွယ်မစ္စတာစလေမန်ကိုမတ်လကပဲမျိုးဗီဇပြုပြင်ထားတဲ့ဝယ်ရကြောက်ကနဲ့အောင်မြင်စွာအစားထိုးကုသပေးခဲ့တာဖြစ်တယ်လို့လည်းသတင်းကွန်ရက်တွေကဆေးရုံထုတ်ပြန်ချက်မှာပြောထားပါတယ်။သူအခုလိုကွယ်လွန်သွားတဲ့အတွက်အလွန်စိတ်မကောင်းဖြစ်ရကြောင်းကြောက်ကအစားထိုးကုသမှုခံယူဖို့စောင့်ဆိုင်းနေကြတဲ့ကမ္ဘာသဘောကမရေမတွက်နိုင်တဲ့လူနာတွေအတွက်မျောလင့်ချက်အယောင်ကြီးတစ်ခုဖြစ်တဲ့စလေမန်ကိုထာဝရအမတ်ရနေမှာဖြစ်တယ်လို့အစားထိုးကုထုံလောကပုံမအစင်မြင့်လာရဲ့အတွက်လူလူလလားနဲ့ယုံကြည်ပေးခဲ့တဲ့အတွက်လဲလေးနဲ့စွာကျေးဇူးတင်ရပါတယ်လို့လည်းကြီးညာချက်မှာဖော်ပြထားတာပါ။ကမ္ဘာသဘောခန္ဓာကိုယ်အင်္ဂါအစားထိုးကုသမှုလိုအပ်ချက်တွေအလွန်ကြီးမားနေပြီးတော့မတ်လအတွင်းကြောက်ကအစားထိုးဖို့စောင့်ဆိုင်းနေတဲ့လူနာပေါင်း1400ကျော်ရှိတယ်လို့မက်ဆာချူးဆက်အထွေထွေယောဂကုသရုံးကပြောပါတယ်။အစားထိုးကုသမှုအတွက်အသုံးပြုခဲ့တဲ့ဝယ်ရကြောက်ကကိုတော့ eGenesis Massachusetts ဇီဝနီးမြညာကုမ္ပဏီကထောက်ပံ့ပေးခဲ့တာဖြစ်ပြီးတော့အနည်းရှိတဲ့ဝယ်မျိုးဗီဇတွေကိုဖယ်ရှားပြီးမှလူရဲ့မျိုးဗီဇတချို့ကိုထည့်သွင်းပြုပြင်ခဲ့တယ်လို့လည်းဆေးရုံကပြောပါတယ်။